မြန်မာထိုင်းနေဆံမြို့ဖြစ်တဲ့မဲဆောက်မြို့ကခြေရွာတစ်ခုမှာမြန်မာရွှေပြောင်းအလုသမားမိသားစုဝင်၄ဦးကိုတပ်ဖြတ်သူတွေအဖြစ်တန်တရားရှိနေတဲ့အထက်ကအဓိကတရားခံဖြစ်ယူဆထားသူရဲ့ဇနီးဖြစ်သူကိုထိုင်းအာဏာပိုင်တွေကဖမ်းမိလိုက်တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ဒီလူသတ်မှုရဲ့နောက်ဆက်တွဲဖြစ်မဲဆောက်မြို့ပေါ်မှာမြန်မာရွှေပြောင်းအလုသမားတွေကိုစစ်ဆေးတာတွေပုံများလာနေသလိုတရားမဝင်အလုသမားတွေကိုဖမ်းဆီးတာလည်းပုံများလာနေပါတယ်။ဒီအကြောင်းကို VOA ထိုင်းခြေစိုက်သတင်းတော်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မဲတောင်ကျေးရွာအုပ်စုတစ်မှာမြန်မာရွှေပြောင်းအလုသမားပို့မိသားစုဝင်၄ဦးကိုတပ်ဖြတ်မှုနဲ့တန်တရားရှိနေသူတွေတဲကအဓိကလူဖြစ်သူကိုရွှေရဲ့ဇနီးကိုရွာသားတွေရဲ့သတင်းပေးချက်အရမဲဆောက်မြို့ကကြံဆိုင်ခင်းထဲမှာပဲဒီဇင်ဘာလ18ရက်နေ့ညကဖမ်းမိလိုက်တာပါလူတက်မှုအတွက်တန်တရားရှိနေတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးနိုင်ရေးထိုင်းအစင်းမြင့်တာဝန်ရှိသူတွေကိုယ်တိုင်ဆင်းလာပြီးမဲဆောက်မြို့မှာအစည်းအဝေးလုပ်ခဲ့ကြပြီးတဲ့နောက်ပိုင်းအခုလိုမျိုးဖမ်းမိလိုက်တာလည်းဖြစ်ပါတယ်ကိုရွှေရဲ့ဇနီးဖြစ်သူဟာသူနဲ့အတူထွက်ပြေးသွားတယ်လို့ထိုင်းတာဝန်ရှိသူတွေကယူဆထားပေမဲ့ကာယကရှင်ကိုယ်တိုင်ကတော့အဲ့ဒီလိုအတူထွက်ပြေးသွားတာမဟုတ်ဘူးဆိုပြီးအခုလိုညင်းဆိုထားပါတယ်
။ကျန်တဲ့သူကပြေးသွားမှာလားနင်တို့ဟောခါတယ်ကွာထက်နေလ
ား။ဇနီးဖြစ်သူကိုဆက်လက်စစ်ဆေးနေသေးဖြစ်တယ်လို့ကိုရွှေပုံအောင်နေနိုင်ခြေရှိတဲ့နေရာတွေကိုလည်းဇနီးဖြစ်သူရဲ့ထွက်ဆိုချက်အရထိုင်းအနာပိုင်တွေကလိုက်ရှာနေကြပါပြီ။ပုံအောင်နိုင်ခြေရှိတဲ့နေရာအနီးအနီးတစ်ဝိုက်မှာလုံခြုံရေးတပ်ဖွဲ့ဝင်အင်အား100လောက်နဲ့ဝိုင်းဝန်းပိတ်ဆို့ပြီးတော့ရှာဖွေနေကြတာဖြစ်ပါတယ်။လေးလောင်းပြိုင်လူတက်မှုဖြစ်ပွားပြီးတဲ့နောက်ထိုင်းဒုတိယရဲချုပ်ချက်လန်ကရက်ကိုတိုင်းမဲဆောက်မြို့ကိုဆင်းလာပြီးဒီအမှုအတွက်တန်တရားရှိနေသူတွေကိုအ мян ဆုံးဖမ်းဆီးနိုင်ရေးအတွက်အခုလိုပြောသွားခဲ့ပါတယ်
။ครับเรื่องของผู้ตายทั้งหมดนะครับอยู่ตรวจด้วยครบทั้งหมดนะครับส่วนการสอบสวนก็จะให้พนักงานสอบสวนโดยให้ทางรองผู้การเนี่ยลงมา
သူပြောသွားတဲ့အထက်မှာတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့မှုခင်းနဲ့မူရစေဝါကိစ္စတွေကိုပုံမစစ်စေးအရေးယူနိုင်ဖို့အတွက်လှုပ်ဆောင်ကြဖို့အခုလူတက်မှုဟာရရဆက်ဆက်ကလေးပါမကြံတက်ဖြတ်သွားတဲ့အမှုဖြစ်တာမို့အ мян ဆုံးဖော်ထုတ်နိုင်ဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကိုအလေးထားပြောကြားသွားခဲ့ပါတယ်ဒီလူတက်မှုဖြစ်ပွားပြီးတန်ရရှိသူတွေကိုဖမ်းမိနိုင်ရေးလိုက်ရှာနေချိန်မှာပဲမဲဆောက်မြို့မှာရှိတဲ့တရားမဝင်ရွှေပြောင်းလူသမားတွေကိုစစ်စေးဖမ်းဆီးတာတွေလည်းပုံများလာနေတဲ့အကြောင်းမဲဆောက်မြို့ကရွှေပြောင်းလူသမားတဦးကလည်းအခုလိုပြောပြပါတယ်
ဆောင်ပြန်ဝင်ရဆီရဒီလိုစီလိုပြည့်တဲ့ခါကျတော့လမ်းမမရှိရလို့ဆရာမဲမြည်ရတယ်ဆရာကိုဖောက်အရင်ဖြစ်တာကတော့ဒီကကျွန်တော်မပမှုဖြစ်ပေါ့ဆက်ပေါ့ဆက်ပေါ့
ဝင်ရောက်စစ်ဆေးမှုတွေအတွင်းအထောက်ထားမရှိတဲ့မြန်မာတွေလည်းဖမ်းဆီးခံခဲ့ရတာပါအထောက်ထားမရှိတဲ့သူတွေကိုလက်ခံထားတဲ့တတိတွေကတော့အာမခံကြီးတောင်းကနန်းနဲ့ပေးထားရပြီးတရားမဝင်သူတွေကိုအလုတ်ခိုင်းစေမှုစတဲ့အမှုတွေနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်ရှင်